Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ27ရက်တနင်္လာနေ့မနေ့ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုရုဆလောင်းကဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောက်သားမှာ
အစ္စရေးကလေဘနွန်မှာရောဂါဇာမှာပါအပြင်းထန်တိုက်ခိုက်နေပြီးဂါဇာတိုက်ခိုက်မှုမှာတော့လူ90ကျော်သေဆုံးခဲ့ရပါတယ်။ထိုင်းနိုင်ငံဟာ BRICS အဖွဲ့အစည်းကိုဝင်ဖို့ကြိုးစားနေပြီးအဖွဲ့ဝင်ဖြစ်လာရင်ကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းတိုးတက်ဖို့မျှော်လင့်နေပါတယ်။အင်ဒိုနီးရှားမှာတော့တက်လာတဲ့သမ္မတတွေကအဖွဲ့ဝင်100ကျော်ပါတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ
်။အဲ့လိုသတင်းတွေပြီးမှတော့နိုင်ငံကဆောင်းပါးတစ်ပုဒ်ကိုကြားကြရမှာပါ။အမေရိကန်တပ်ပရရွေးကောက်ပွဲနဲ့ဆက်ဆက်နေတဲ့နေဆက်လုံခြုံရေးကိစ္စအပြင်ကိုလံဘီယာနိုင်ငံကပင်လယ်ရေမြင့်တက်မှုပြဿနာကိုလည်းနားဆင်ကြည့်ရှုရပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစမ်းပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်တာမျိုးသက်ကပြောပြပါမယ်။
ဣသရေလကတနင်္ဂနွေနေ့မှာလေဗနွန်မှာရောဂါဇာမှာပါအပြင်းထန်ဆက်လက်တိုက်ခိုက်နေပြီးဂါဇာမှာဣသရေလကြောင်တိုက်ခိုက်မှုကြောင့်လူပေါင်း83သေဆုံးရတယ်လို့လေဗနွန်မှာလည်းဘေရုတ်ကဟက်စ်ဘိုလာရဲ့ကုတ်ကဲစင်တာကိုပြင်မှတ်ထားပြီးတိုက်ခိုက်တာပါ။အီရန်ကအထောက်ကူပေးထားတဲ့ဟက်စ်ဘိုလာတွေကသူ့ရဲ့နေအိမ်ကိုပြင်မှတ်ထားတိုက်ခိုက်ပြီးသူ့ကိုလုချံဖို့ကြိုးစားခဲ့တယ်လို့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူဆက်ဆွဲခဲ့တဲ့နောက်ဟက်စ်ဘိုလာရဲ့အခိုင်အမာခြေကုပ်ယူထားတဲ့ဘေရုတ်တောင်ပိုင်းကိုဣသရေလကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဣသရေလပြစ်ခတ်မှုကဘေရုတ်ကဘလီဝဲကျောင်းနဲ့ဆေးရုံနားမှာရှိတဲ့လူနေအဆောက်အဦကိုထိမှန်တယ်လို့လေဗနွန်အစိုးရကပြောပါတယ်။ဣသရေလကတော့ Hezbollah ထောက်လှမ်းဌာနချုပ်ရဲ့ကုတ်ကဲစင်တာနဲ့ဘေရုတ်ကမြောက်လက်နက်တွေထားတဲ့နေရာကိုထိမှန်ခဲ့ကြောင်း Hezbollah စစ်သွေးကြ3ဦးပါတေဆုံးခဲ့တယ်လို့ပြောပါတယ်။လေဗနွန်ဘက်ကဣသရေလကိုအချိန်80လောက်ပြန်ပြီးပြစ်ခတ်ခဲ့တာပါ။ဂါဇာမှာတော့မြောက်ပိုင်းကဒီလာဟီယာဒေသမှာဣသရေလနေကြောင်းတိုက်ခိုက်မှုကြောင့်83ဦးသေဆုံးရတယ်လို့ဂါဇာရက်ဖက်ကာကွယ်အေဂျင်စီကပြောပါတယ်။ဣသရေလစစ်တပ်ကတော့သူတို့ဟာဟားမတ်အကြမ်းဖက်သမားတွေကိုပြစ်မှတ်ထားပြစ်ခတ်တာလို့ပြောပါတယ်။ရုရှားနိုင်ငံအနောက်ပိုင်းဒေသတွေမှာတနင်္လာနေ့ကယူကရိန်းဘက်ကနေပြစ်လွတ်လိုက်တဲ့ drone 100ကျော်ကိုနေကြောင်းရန်ကာကွယ်ဌာနကနေဂျားဖြတ်ပြီးပြစ်ချခဲ့တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။ယူကရိန်းရဲ့ရပီမြို့မှာရှိတဲ့ရုရှားကပြစ်ခတ်တဲ့ပယ်ရင်တဲမစ္စိုင်းတုံးနှစ်လုံးကြောင့်18ဦးလဲတန်ရာရခဲ့တာဖြစ်ပါတယ်။ရုရှားပိုင်းဒေသ9ခုမှာယူကရိန်းကပြစ်ခတ်တဲ့ drone အလုံးပေါင်း130ကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ရုရှားနယ်စပ်ကခတ်စ်ဒေသမှာတော့ drone 43ခုကိုပြစ်ချခဲ့တယ်လို့ပြောပါတယ်။စစ်မှုဆုံးနယ်မြေတိုက်ခိုက်ခံရမှုကိုကာကွယ်ရာကနေတပ်ဖွဲ့ဝင်၄ဦးတန်ရာရခဲ့တယ်လို့လဲဒေသခံအုပ်ချုပ်ရေးမှူးGlep Nikitin ကပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။2022 February လမှာ Ukraine ကို Russia ကကျူးကျော်တိုက်ခိုက်ခဲ့ပြီးနောက်နှစ်နှစ်ခွဲလောက်ကြာကာလအတွင်းအခုလို drone အများအပြားနဲ့ Ukraine ဘက်ကတိုက်ခိုက်တာမျိုးမရှိခဲ့ဘူးပါဘူး။ Ukraine သမ္မတ Volodymyr Zelensky ကတော့ Russia က Ukraine ဘက်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ drone နဲ့အကြိမ်900ကျော်တိုက်ခိုက်ခဲ့တယ်လို့လူမှုမီဒီယာမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ISIS တွေ့ကြအဖွဲ့နဲ့ဆက်နွယ်မယ်လို့တန်ကြားရှိသူလေဗျာအမျိုးသားတူကိုဖမ်းဆီးလိုက်တယ်လို့ဂျာမနီအစိုးရရှင်တွေကတနင်္လာနေ့မှာပြောပါတယ်။သူဟာဘာလင်ကဣသရေလတန်ရုံကိုတနက်နဲ့တိုက်ခိုက်ဖို့ကြံစီသူဖြစ်လဲတန်ကြားရှိတယ်လို့ပြောပါတယ်။ဒီတန်ကြားရှိသူကအသက် 28 နှစ်ရှိပြီဖြစ်တဲ့အိုမာအေဖြစ်ကြောင်းနဲ့သူ့ကိုဘာလင်မျိုးပြင်ကဗန်နူးရက်ကွက်ကသူ့နေအိမ်မှာစနေနေ့ကဖမ်းဆီးခဲ့တာဖြစ်ကြောင်းအစိုးရရှင်တွေရုံကပြောပါတယ်။သူဟာIS အစိုးရအဖွဲ့ရဲ့အတွေ့အခေါ်ကိုကန့်ဆဲထားသူဖြစ်ပြီးအကြမ်းဖက်အဖွဲ့စည်းကိုထောက်ပံ့ကူညီနေသူဖြစ်ကြောင်းလည်းပြောပါတယ်။သူဟာဘာလင်ကဣသရေလတန်ရုံကိုတနက်နဲ့တိုက်ခိုက်ဖို့စီစဉ်နေတာဖြစ်ပြီးဒီအစီအစဉ်အတွက်ပြင်ဆင်တဲ့အနေနဲ့ IS အဖွဲ့ဝင်တွေနဲ့ Messenger မှာစာရေးပြောဆိုခဲ့တယ်လို့လည်းပြောပါတယ်။သူကိုဆက်ပြီးဖမ်းထားတဲ့မတဲ့တနင်္လာနေ့မှာတရားသူကြီးကဆုံးဖြတ်ပေးဖို့ရှိပါတယ်။ထောက်လိုင်းအေဂျင်စီရဲ့သတင်းပေးပို့မှုနဲ့အိုမာအေကိုဂျာမနီအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးဂျာမနီအစိုးရအကြမ်းဖက်သမားစောင့်ကြည့်ရင်းနဲ့မှာတော့သူမပါပါဘူး။ သူဟာ2022နိုဝင်ဘာမှာဂျာမနီကိုရောက်လာခဲ့ပြီး2023 January မှာနိုင်ငံရေးခုံလုံခွင့်တောင်းခံခဲ့တာပါ September လာတဲ့မှာတော့သူ့ရဲ့ခုံလုံခွင့်လျှောက်ထားမှုကိုအငင်းပယ်ခံခဲ့ရတာဖြစ်ပါတယ်
မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
View American တန်ကတင်းလာတဲ့မနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံဟာ BRICS အဖွဲ့တွေကိုဝင်ဖို့အတွက်စူးစမ်းနေပြီးအဖွဲ့ဝင်ဖြစ်လာမယ်ဆိုရင်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေမှာအပြန်အလှန်အကျိုးရှိနိုင်တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်အနုတန်တမ်ဘီရကွန်ကပြောပါတယ်ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိက၅နိုင်ငံရဲ့ BRICS အုပ်စုဟာအခုဆိုအီရန်အီဂျစ်အက်သီယိုးပီးယားဆော်ရီအာရေဗျနဲ့ UAE အာရဗ်စော်ဘွားများပြည်ထောင်စုကပါဒီနှစ် January လာတဲ့ပါလာတာကြောင့်ရှင်နိုင်ငံဖြစ်လာပြီးထိုင်းကလည်းအခုအဖွဲ့ဝင်ဖြစ်ဖို့ကြိုးစားလာတာပါ။လာမယ့် October 22မှာစတင်မယ့် 2024 BRICS ထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပမယ့်ရုရှားကထိုင်းကိုဖိတ်ကြားထားတာဖြစ်ပါတယ်။ဒီဖွဲ့ရဲဝန်ထမ်းဟာစီးပွားရေးအရာရောနိုင်ငံရေးအရာပါမဟာမိတ်ဖြစ်လာပြီးအချင်းချင်းကြားနားလည်မှုရှိလာစေတဲ့အတွက်အပြန်အလှန်အကျိုးရှိနိုင်တယ်လို့ထိုင်းဒုဝန်ကြီးချုပ်ကပြောပါတယ်။ဘရစ်စ်အဖွဲ့ဝင်ဖြစ်လာရင်ရေရှည်တိုးတက်မှုမှာအထောက်အကူဖြစ်နိုင်တယ်လို့လည်းပြောပါတယ်။ထိုင်းဟာအရှေ့တောင်အာရှမှာမဟာဗျူဟာကျတဲ့နေရာမှာတည်ရှိတဲ့အပြင်လူရေသန်း600ကျော်ရှိနေတဲ့အာဆီယံဈေးကွက်ကိုပါပေါက်မဲ့မဟာဗျူဟာဝင်ပေါက်ဖြစ်တဲ့ BRICS ကိုပေးနိုင်တယ်လို့လည်းကမ်းလှမ်းခဲ့တာဖြစ်ပါတယ်။သမရအဖြစ်နဲ့ကျန်းသစ္စာကျင်းဆိုပြီးနိုင်ရေးအတော်ကြာမှာပဲအင်ဒိုနီးရှားနိုင်ငံတမိုင်းမှာအကြီးမားဆုံးအစိုးရအဖွဲ့ကိုသမရအသစ်ဖြစ်တဲ့ပရာဘိုဘိုစူပြန်တိုကတနင်္လာနေ့နှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဝင်းကြီးဒုဝင်ကြီးနဲ့ဝင်းကြီးဌာနအဆင့်အစိုးရအဖွဲ့စီအသီးသီးတို့ရဲ့ဦးစီးခေါင်းဆောင်တွေပါဝင်တဲ့အစိုးရအဖွဲ့ဝင်ပေါင်း109ယောက်သူ့ရဲ့အစိုးရအဖွဲ့မှာပါဝင်လာပါ။ပရာဘိုဘိုဟာအင်ဒိုနီးရှားရဲ့၈ယောက်မြောက်သမ္မတပါ။အရင်သမ္မတဂျိုကိုဝီဒိုဒိုလက်ထက်တုန်းကအစိုးရအဖွဲ့ဝင်ပေါင်း34ယောက်ပဲရှိပါတယ်။သူအစိုးရအဖွဲ့ဟာကြီးမားတဲ့ညံပေါင်းအစိုးရဖြစ်တယ်လို့သမရတိတ်ကပြောပါတယ်။သူအစိုးရအဖွဲ့မှာမဟာမိတ်ပါတီ5ပါတီကနိုင်ငံရေးသမားတွေပါတယ်လို့အရင်အစိုးရအဖွဲ့ကဝန်ကြီးတွေလည်းပါပါတယ်။သူသမရကတော့သမရဟောင်းဒိုဂိုဝီဒိုဒိုရဲ့အသားအသက်38နှစ်အရွယ်ဆူရာကာတာမြို့တော်ဝန်ဟောင်းဂျီဘရန်ရာကာဘူမင်ရာကာဖြစ်ပါတယ်။ဒိုဂိုဝီဒိုဒိုနဲ့ပရာဘိုဘိုတို့ဟာ2014နဲ့2019တို့မှာသမရရွေးကောက်ပွဲရှင်ပြိုင်ဘက်တွေဖြစ်ခဲ့ပြီးအဲ့ဒီတုန်းကရှုံးခဲ့တာကိုသူကလက်မခံခဲ့ပါဘူး။ကမ္ဘာဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ရဲ့အကြီးကဲဟောင်းဖြစ်သူအရင်သမရနှစ်ဆက်ကလည်းတာဝန်ယူခဲ့သူမူဒီယာနီအင်ဒရာဝတီကိုပဲဘန်ဒါရေးဝန်ကြီးအဖြစ်နဲ့ပြန်ပြီးခန့်ခဲ့တာဖြစ်ပါတယ်။ကျူဘားနိုင်ငံမှာတော့တောက်ကြံတွေကစပြီးလျှက်စစ်ဒဏ္ဍာရီတွေပိတ်ပစ်လိုက်တဲ့အတွက်လူပေါင်း10,000သန်းလောက်နေထိုင်တဲ့ကျွန်းနိုင်ငံကလေးမှာပြည်စင်မီးတွေပြတ်တောင်နေပြီးတနင်္လာနေ့အထိလည်းမရသေးတဲ့အတွက်ဒေသခံတွေဒေါသတွေထွက်နေကြပါတယ်။ဘဟားမားအရှေ့တောင်ပိုင်းမှာကုန်းတွင်းပိုင်းကိုဝင်လာတဲ့ဟာရီကိန်းအော့စကာကလည်းကျူးဘားနိုင်ငံဘက်ကိုဥတီလာနေတဲ့အတွက်ပိုးပြီးဆွေးနေကြတာဖြစ်ပါတယ်။လူပေါင်း2,000လောက်နေထိုင်တဲ့ကျူးဘားမြို့တော်ဟာဗာနာမှာမီးမရှိပဲတောက်သုံးရေးပြဿနာနဲ့ပါရင်ဆိုင်နေရတာပါ။ကျူဘာဆိုင်ရင်ဝန်ကြီးကတနင်္လာနေ့မှာတင်းစားရှင်းပွဲလုပ်ဖို့ရှိပါတယ်။ကျူဘာကဖြက်စစ်တရားပြစ်ဆင်တခုမလဲပတ်နိုင်မဲ့ဖြစ်ခဲ့ရတဲ့ကျေစပရင်းနေညက်နေမှာနိုင်ငံထက်ဝက်လောက်မီးပြတ်ခဲ့ပြီးတဲ့နောက်တောက်တန်နေမှာတော့တနင်္ဂနွေလုံးမီးပြတ်သွားတာဖြစ်ပါတယ်။ဘယ်ချိန်မှမီးပြန်ရမယ်ဆိုတော့မပြောနိုင်မဲ့ဖြစ်နေပါတယ်။အစိုးရကတော့ဖြက်စစ်သုံးဆမှုခြွေတာဖို့ကြောင်းတွေနဲ့အစိုးရအလုပ်တွေကိုခက်တာပိတ်ထားပြီးအရေးပေါ်အခြေအနေကြီးညာပါတယ်။ Hurricane Oscar ကြောင့်ကျူဘာအရှေ့ပိုင်းတစ်ခွင်မှာအင်ကာနဲ့ရောင်ရင်မိုးရေချင်း9လက်မကနေ10လက်မထိရွာသွန်းနိုင်ကြောင်းအမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ
်ခုတော့သတင်းဆောင်ပါတွေကိုတင်ပြပါတော့မယ်ဥရုယာစီနိုင်ငံတကာသတင်းဆောင်ပါကိုမတင်ပြမီမှာအမေရိကန်တံပရရွေးကောက်ပွဲနဲ့ဆက်ဆက်နေတဲ့သတင်းဆောင်ပါကိုတင်ပြချင်ပါတယ်သမ္မတရွေးကောက်ပွဲကျင်းပဖို့တရင်ပတ်နိုင်ငံလောက်ပဲလူတော့တဲ့ချိန်နေဆက်လုံခြုံရေးကိစ္စအဓိကကိစ္စတစ်ခုဖြစ်နေပါလေ နေစားလုံးကျော်ရေးပေါ်အမြင်သဘောထားတွေနဲ့ပတ်သက်ပြီးအလင်းဘာရုစ်သတင်းပေးပို့ထားပါတယ်ကိုငင်းချမ်းကတင်ပြမှာပ
ါအမေရိကန်မက္ဆီကိုနယ်စပ်ဒူဆန်အပိုင်းဟာဆိုနိုရန်သဲကန္တာရတဲ့တည်ရှိတာပါဒီအနေအထားဟာရွှေပြောင်းခြေချသူတွေအတွက်လွယ်ကူတာတော့မဟုတ်ပါဘူ
း The first off
ပထမအခက်အခဲကတော့မြေပြင်နေထားတာဒူဆန်ပိုင်းမှာဆိုရင်လူနေလို့မရပါဘူးအဲ့ဒီဟာကိုမှပူတဲ့ရာသီဥတုကိုထည့်ပေါင်းလိုက်မယ်ဆိုရင်ဒီခီးမှာဘေးအန္တရာယ်တွေတိုးလာစေပါတယ
်။နောက်ထပ်အတားအဆီးတစ်ခုကတော့နေဆက်တတိုင်းဖြစ်တယ်လို့နေဆက်လုံခြုံရေးဝန်ထမ်းမာတီဝီလန်ကပြောပါတယ်။တခြားဟာတွေကသိပ်မမြင်နိုင်ပါဘူး
။ We utilize
camera တွေ sensor အာရုံကနီးပညာတွေကိုသုံးပြီးတယောက်ကဝင်ပေါက်ကမဟုတ်ဘဲနေဆက်ဖြတ်လာတယ်ဆိုရင်ချက်ချင်းပဲတုံ့ပြန်ပါတယ
်။ဒါပေမဲ့လည်း2023ခုနှစ်မှာအမေရိကန်တောင်ပိုင်းနေဆက်ကနေထွေပြောင်းတွေစံချိန်တင်ဖြတ်ကျော်ခဲ့ပါတယ်။ Nagoles မြို့တည်ရှိတဲ့ကျန်းတန်းတဲ့ဒူဆန်အပိုင်းမှာတင်နေဆက်ဖြတ်ကျော်ဖို့စံချိန်တင်ကြိုးပမ်းခဲ့ကြပါတယ်။ Since
the proclamation ကြီးညာချက်ပြီးမှကျွန်တော်တို့ဖန်ဆီးရမိတာလဲကြာသွားပါတယ်
။ရွှေပြောင်းတွေနဲ့ခူလုံခွင့်တောင်းခံသူတွေအပေါ်တင်းကျပ်လိုက်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ထုတ်ပြန်တဲ့ဇွန်လတုန်းကအမိန့်ကြောင်းလို့နေဆက်လုံခြုံရေးဝန်ထမ်းRobert Ortiz ကပြောပါတယ
် In addition to that it helps
ဒါအပြင်ကျွန်တော်တို့ဖယ်ရှားရေးလုပ်ငန်းစဉ်ကိုလည်းအထောက်အကူဖြစ်စေပါတယ်ပိုပြီးမြန်မြန်လုပ်နိုင်လို့ပ
ါ Nagoles data မှာနိုင်ငံပေါင်း150ကျော်ကလူတွေကိုဖမ်းမိခဲ့တယ်လို့နေဆက်လုံခြုံရေးဝန်ထမ်းတွေကပြောပါတယ်အာရှနဲ့အာဖရိကကရွှေပြောင်းတွေကိုဖမ်းဆီးရမိတဲ့နှုံလဲကြားသွားပါတယ
် Cuz the message is
ကျောင်းကတော့တကဘာလုံးဒီသတင်းစကားကရောက်သွားပြီးအမေရိကန်ကိုတရားမဝင်လာရင်မကောင်းတဲ့အကျိုးဆက်တွေခံရနိုင်တယ်ဆိုတာသိသွားလို့ပါ
ဒါပေမဲ့လည်းနေဆက်လုံခြုံရေးဆိုတာအတားအဆီးတွေထပ်ပို့ပါတယ်လို့တချို့ကျွမ်းကျင်သူတွေကပြောပါတယ
်နေဆက်လုံခြုံရေးလို့ကျမတို့ပြောတဲ့အခါမှာဒီကိစ္စကိုတေချာနားမလည်ပဲပြောနေတယ်လို့ကျမထင်ပါတယ
်အန်နာအိုချာအိုလယ်ရီကအဲရီဇိုနာတက္ကသိုလ်နိုင်ငံရွှေပြောင်းအင်စတီကျူကတွဲဖက်ဒါရိုက်တာပ
ါ What I would think a secure border
နေဆက်လုံခြုံရေးဆိုတာရွှေပြောင်းခြေချမှုကိုဖြစ်စေတဲ့အကြောင်းရင်းစင်းပြစ်တွေကိုဖြေရှင်းဖို့လိုတယ်လို့ကျွန်မယူဆပါတယ်။ဘလို့အကြောင်းရင်းတွေကလူတွေနေဆက်ကိုတရားမဝင်ဖြတ်ကျော်စေဖို့ဖြစ်စေတယ်လဲဆိုတာကိုဖြေရှင်းဖို့ပါ
။နိုဝင်ဘာသမ္မတရွေးကောက်ပွဲရက်ကသတင်းပတ်အနှဲငယ်ပဲလိုတော့တာကြောင့်လူဝင်မှုကြီးကြပ်ရေးကထိတ်တန့်ကိစ္စဖြစ်နေပါတယ်။ဒါပေမဲ့လည်းနေဆက်ကလူအဖွဲ့အစည်းတွေအတွက်ကတော့လူဝင်မှုကြီးကြပ်ရေးကိစ္စဟာရှုပ်ထွေးပါတယ်လို့ Polary ကပြောပါတယ
်။ Because we know that people arrive here legally
အကြောင်းကတော့တရားဝင်ရောက်လာတဲ့ရွှေပြောင်းအခြေချသူတွေကိုလည်းမကောင်းတဲ့သူတွေလို့ယူဆထားတာကိုကျမတို့သိနေပါတယ်။ဒါဟာလည်းဘာမှမထူးဘူးဆိုတာမျိုးပါ။ကျမတို့ဟာနေဆက်ကိုတရားဝင်ဖြတ်လာသလား၊တရားမဝင်ဝင်လာသလားဆိုတဲ့အပေါ်မူတည်ပြီးတော့ဖြစ်တည်လာတဲ့ထုတ်ကုန်ရလဒ်တွေပါ
။ဒီချိန်ထဲမှာပဲနေဆက်လုံခြုံရေးဝန်ထမ်းတွေကတော့လူတွေတရားမဝင်နေဆက်ဖြတ်ကျော်တာကိုတားဆီးဖို့ဆက်လုပ်နေမှာပါခင်ဗျာ။
VOA အစီအစဉ်ကို Radio ရုပ်မြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါသည် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်စီဝါမျိုးစုံမျိုးကွဲများဆိုင်ရာသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားကြတဲ့ကိုယ်စားလှယ်တွေကိုလံဘီယာနိုင်ငံခါလီမှာထွေဆုံဆွေးနွေးဖို့ပြင်ဆင်နေတဲ့ချိန်မှာပဲကရီဘီယံပင်လယ်ကွေ့တဲ့ကိုလံဘီယာနိုင်ငံပိုင်တဲ့ကျွန်းချို့မှာပင်လယ်ရေမြင့်တက်လာနေပါတယ်ဒီလိုမြင့်လာတာကလူမှုဘဝကိုချိမ့်ချောက်လာတာမို့ပင်လယ်ရေမြင့်တက်မှုပြဿနာကိုဖြေရှင်းပေးဖို့ဒေသခံတွေကတောင်းဆိုနေကြပါတယ် Santa Cruz del Isole ကျွန်းမှာတွားရောက်လေ့လာခဲ့တဲ့ Austin Landis ကသတင်းပေးပို့ထားပါတယ်နားလောင်ကဆက်ပြီးပြောပြမှာပ
ါကျွန်းတဝိုက်ကကြည်လင်းတဲ့ရေတွေနဲ့လှပတဲ့ကမ်းခြေတွေကြောင့်ကဘာအရရက်ကခီးသွားဧည့်သည်တွေကိုဆွဲဆောင်ထားခဲ့တဲ့ Santa Cruz Islet ကအခုတော့ဥတုရသည်ပြောင်းလဲမှုကိုရှေ့ရန်ကရင်ဆိုင်နေရတဲ့နေရာတစ်ခုဖြစ်လာနေပါပြီ။ဒေသခံတို့ဖြစ်တဲ့ Sebastian Martis ကအခုလိုပြောပါတ
ယ်။ Es una de las partes más bajas que tiene
ဒီနေရာကကျွန်းရဲ့အနေဆုံးမှဖြစ်ပါတယ်။ပင်လယ်ရေအများဆုံးတက်လာတဲ့နေရာလည်းဖြစ်ပါတယ
်။သူဟာ Santa Cruz ကျွန်းငယ်ကလေးပေါ်မှာမိသားစုအတွက်အိမ်တစ်လုံးဆောက်လုပ်နေတာပါ။တက်လာတဲ့ပင်လယ်ဒီရေတွေကိုအိမ်ထဲမဝင်နိုင်အောင်နှံရံတွေကိုအုပ်တွေနဲ့ဆောက်လုပ်နေပါတယ်။အခုဆိုရင်နေစဉ်နေ့တိုင်းကန်းစက်ကိုပင်လယ်ဒီရေတွေတက်လာပြီးတော့မိုးရွာသည်တည်းမဟုတ်တော့ဘဲတစ်နှစ်ပတ်လုံးရုပ်တရက်ရေကြီးလာတတ်တယ်လို့လည်းသူကပြောပါတယ်။ဒီကျုံးငယ်ကလေးပေါ်မှာလူ600လောက်နေထိုင်ပါတယ်။အခုလိုအိမ်ဆောက်နေပေမဲ့လို့အသက်နှစ်နှစ်အရွယ်တားကလေးအရွယ်ရောက်လာတဲ့အခါသူ့အိမ်လေးရှိပါအောင်မလားဆိုပြီးတော့မာတင်ကစိုးရိမ်နေပါတယ်
။ Estamos queriendo salvarlo para que nuestros niños alcancen a ver esta
ကျွန်တော်တို့ကျွန်းကလေးရောဘေးကကျွန်းနေပါဘလောက်လှတယ်ဆိုတာတားကလေးကြည့်လိုက်ရင်မြင်စေချင်ပါတယ်
ကိုလံဘီယာဒယ်နိုဒီတက္ကသိုလ်ကအနဝါဘေရပညာရှင်ရာဖဲလ်တိုရစ်ပါရာကအခုလိုသုံးသပ်ပါတယ
် Una es que el nivel del mar se está acelerando.Es decir, no está aumentando con una tendencia, sino que cada año está aumentando más rápido.
Solo la pongo en mente la ramión mejor, pero en el tiempo, puedo ver bien la ramión que puede ser más rápido.
En la yela en el año, yo no voy a cancherar con Taisa Tuabare. Kuro Santa Cruz de Dacanuiga, D.A. Dorigo, Tanen de Lao, Saipio Yen, Kakwepo, Chubanibare.ဒီခရနေ့မှာပဲတဘာဝပဝန်ကြီးရဲ့လှူရှာသူတူဖြစ်တဲ့အေဒရီယန်ကာရာဘိုလိုကကျွန်းတဝိုက်ဒီရော်မျိုးစေပေါင်း1400ကျော်စိုက်ပျိုးခဲ့တာပါ။လက်တလုံးမှာပဲအနီအနားကကျွန်းတစ်ခုမှလည်းဒီရော်တွေစိုက်ပျိုးခဲ့ပါသေးတယ်။လေပြင်းနဲ့ပင်လယ်လှိုင်းလုံးတွေကိုဒီရော်တွေရဲ့အမြစ်တွေကသာစီပေးပါတယ်။
Una ola viene y pega en Manglares una barrera protectora que ayuda
ဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်တော့ဒီနေရာမှာသမုဒ္ဒရာရေပြင်ကြီးကိုပဲမြင်ကြရတော့မှာပါကျွန်းကလေးအကြောင်းလဲပုံပြင်ဖြစ်နေပဲကြံရင်မှာဖြစ်ပါတယ
်ဒီကျွန်းမှာကံယူရနွေရေးတိုက်စားတော့တာအထင်ရှားတွေ့ရပါတယ်ဒီရေတော်တွေအမြင့်တွေကျွတ်ကုန်ပြီးတော့ကံယူရနွေလဲပျောက်ကွယ်လာနေပါတယ်ဆန်နာခရုစ်ကျွန်းနေသူတချို့ကတော့စိုးရင်စိတ်မရှိကြပါဘူးဒီကျောင်းမှာတသက်လုံးနေထိုင်လာတဲ့အိုက်ဒါကတ်စတလီယိုကတော့အခုလိုမြင်ပါတယ
်ယောကရိုကေနောဆေဗာယေဗိုင်တီလော့ယောကရိုကေနောယောတင်ဂို85အညိုနုန်ကေမိုတနီဒူနာတော်မန်တာ
ဒီကျောင်းပင်လေယေကဝါမြို့သွားလိမ့်မယ်လို့မထင်ပါဘူးကျမတက်က85နှစ်ရှိပါပြီပြင်းထန်တဲ့မုန်တိုင်းတစ်ခုနဲ့တခါမှမကြုံဘူးသေးပါဘူး
ဆဘတ်စတန်မာတင်စ်ကတော့ပြည်နယ်မြို့တော်ကာတာဂျီနာမှာရှိတဲ့ဒေသဆိုင်ရာအရာရှိတွေအနေနဲ့ကျွန်းရဲ့အခြေခံအဆောက်အအုံတွေခိုင်ခံ့မှုရှိအောင်ဆောင်ရွက်ပေးတင်တယ်လို့ပြောပါရယ်ကျွန်းကိုထပ်ပုံလိုက်ရိုက်ပြီးတော့ပျောက်သွားတာမျိုးမဟုတ်ပဲအမှန်တကယ်ကူညီစေချင်တယ်လို့လည်းပြောပါရယ်ကျွန်းနေထိုင်သူတွေကပင်လယ်ရင်မြင့်တက်နေတာကိုမျက်မြင်တွေ့နေရပြီလို့ပြောဆိုနေကြပေမဲ့လည်းဒေသန္တရအစိုးရဘက်ကကျွန်းအထွက်ကြိုတင်ပြင်ဆင်ပေးထားတာမရှိဘူးလို့တဘာဝပတ်ဝန်းကျင်ထိုင်နေရသမားတွေကလည်းထောက်ပြပြောဆိုနေပါရယ်
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း Internet ဆာမင်နာ၊နောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သတင်းရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio Season ကို ည 9:00 ကနေ 10:00 အထိ Lightometer 32 kHz 9303ညနဲ့9383ည Lightometer 51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ Season ကိုပြန်နားထောင်မယ်ဆိုရင်ည 10:00 ကနေ 11:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။ခုတော့ပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်။ကင်ဒီဒေါ်လာရဲ့ရမယ့်တူအနေနဲ့မျိုးသားတန်းတူရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ Federal Democracy ပြည်ထောင်စုရရှိတဲ့အထိတိုက်ပွဲဝင်သွားမယ်လို့ဘူးမြာက VOA ကိုပြောပါတယ်။ကင်ဒီကိုတွားရောက်တရင်ယူတဲ့ခီးစဉ်တွေကင်ဒီအမျိုးသားများကာကွယ်တဲ့ KNDF ရဲ့အခြေခံစစ်တပ်စခန်းကိုတွားရောက်ပြီးကင်ဒီလူငယ်တွေနဲ့အနာဂတ်မျှော်လင့်ချက်တွေကိုမတ်အင်ကျင်းနိုင်ကမင်းမြန်တိဆက်ထားပါတယ်။
ဒီမော့ဆိုမှာကီနီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့အခြေခံစစ်တင်နန်းစင်ပွဲကိုအောက်တိုဘာလ9ရက်နေ့ကပြုလုပ်နေတာပါကျမတို့ VOA အနေနဲ့တင်နန်းစင်ပွဲမတိုင်ခင်မှာအဲ့ဒီစခန်းကိုတွားရောက်လေ့လာဝင်ရခဲ့ပါတယ်
ဆိုလို့ရှိရင်ကျမတို့မြင်နေရတာက KNDF
မှာပေါ့နော်ဒီတသားတတိကိုသူတို့စီးရေးတင်နန်းပေးနေတာဖြစ်ပါတယ်အခုကျမတို့ရောက်ရှိနေတဲ့နေရာကတော့ KNDF ရဲ့ဟိုစခန်းတနေရာပေါ့နော်ဒါ KNI ပြည်နယ်က KNDF ရဲ့ဒီစီးရေးလေ့ကျင့်တဲ့စခန်းတစ်ခုကိုကျမတို့ရောက်ရှိနေတာဖြစ်ပါတယ်အခုဆိုလို့ရှင်ပေါ့နော်တသားတဲ့ဒါ300ကျော်ကိုသူတို့စစ်တင်နန်းနေပေးနေတာပါ
စိတ်ခေါ်မှုကတော်တော်လေးများပါတယ်ဟုတ်သူတပြေကျမတို့မင်္ဂလေးဆိုတော့လေနော်ပို့ပြီးတော့အဲအခုကဒီလိုတဲ့နဲ့ကြရမယ့်အပိုင်းတွေမှာပေါ့အထူးတပြေအဲ့လိုမျိုးအပိုင်းတွေဆိုတော်တော်လေးဒုက္ခလည်းတော်တော်လေးဒုက္ခလည်းပြောပြီးပန်စီရမှုလည်းတော်တော်လေးညာခင်ညာရရှိခဲ့ရပါတော့ပြောငပ်ပြတ်မှုတွေရောမနေ့ပေါ့နော်အဲ့လိုပီတီထပြည့်ချင်းဆိုအဲ့လိုတဲအိတ်တွေနဲ့ထမ်းရတဲ့အချိန်တွေလည်းရှိခဲ့တယ်ပေါ့နော်အဲ့ဒီတည်တန်းပြီးခါစင်းခါနီဟိုနောက်ဆုံးတလာနေတဲ့သူတို့အဲ့လိုမျိုးတဲအိတ်တွေထမ်းခိုင်းတဲ့အဲ့လိုအဲ့တွေတော်တော်လေးပြန်ပန်ခဲ့တယ်ပေါ့ဟုတ်လာတဲ့အချိန်လေးရွေချက်ကအခုဒီစစ်တည်တန်းကိုလူငယ်တိုင်းတက်တင်တယ်စစ်တင်တယ်လို့ပြီးတော့ဒီအနာရှင်ကိုအဲ့လိုကြံလေခုခံဖို့ပေါ့နော်တိုက်ထုတ်ဖို့ကို့မှာအဲ့လိုမျိုးလုံနိုင်ကြလောက်အစွမ်းဆောက်ရရင်အဲ့လိုမျိုးကိုယ်တိုင်ပါသက်ချင်းဖြစ်တယ
်ဖြစ်တဲ့နေမှာဆိုရင်တနက်ပြစ်လေးချင်တာတွေလည်းတွေ့ရတယ်ဆိုတော့ဒီလိုငယ်ရွယ်တဲ့အမျိုးသမီးတယောက်အနေနဲ့အဲ့လိုကိုကိုယ်တိုင်တနက်ကင်ပြီးတော့ပြစ်ရတဲ့အတွေ့အကြုံရောဘယ်လိုရှိလဲ
ဟုတ်ဆက်စားချင်တော့မကင်သေးခင်တော့ကတနက်ကိုကိုယ်ကတနက်ကိုတစ်ခါမှလည်းမတွေ့ဘူးကင်လည်းမကင်ကြည့်ဘူးပေါ့နော်ဒီမှာရောက်မှာဆက်စားချင်တနက်ပြစ်ရမယ်ဆိုတော့စိတ်လှုပ်ရှားတယ်ပြီးတော့အင်းကမပြစ်နိုင်ပါလဲဆိုတယ်ပေါ့နော်ငါမကင်ရဲဘူးအဲ့လိုမျိုးစိတ်တွေထခါထခါလာတော့ပေါ့နော်အဲ့လိုမျိုးစိတ်ခုံမှုတွေရှိတယ်ပြီးတော့တကယ်တမ်းတနက်တွေ့တော့ချင်ကြတော့ဘာမှတော့မဖြစ်တော့ဘူးเนาะကြိုက်ချင်စိတ်ပေါက်လာတယ်ပြီးတော့ကြည့်နေကြည့်ရောပြင်မထီလာမထီလာတော့မသိဘူးထပ်ပြီးတော့အဲ့လိုပြစ်ချင်စိတ်ပေါက်လာပါဘော
အဲ့တော့တမီးတို့အခုဒီမှာတင်တန်းမှာအခုဆိုရင်တမီးတို့ဒီရိတ်ခါထောက်ပံ့တာတမီးတို့ဒီကျွေးတာတွေပေါ့နော်အဲ့မှာဟိုဒီမစားခင်မှာလဲဟိုကျေးဇူးတင်ကြအောင်ပေါ့နော်နောက်အဲ့လိုမျိုးရွတ်ဆိုတာတွေ့ရခါကျတော့ဒီလိုတင်တန်းသားတွေဟောပေါ့နော်သူတို့ဒီအခုချက်ပြုတ်ကျွေးမွေးရဲ့အပိုင်းကောဘယ်လိုရှိလဲတမီးတို့
ဟုတ်စားတဲ့ခါကျတော့တော်တော်လေးအဆင်ပြေပါတယ်ဟုတ်ဒါပေမဲ့လည်းဒါစစ်တင်တယ်ဆိုတော့အဲ့လိုတော့ရှိမှာပေါ့ဒါပေမဲ့တခြားအပတ်စီတွေထဲတော့ပို့ပြီးတော့တာတော့ပေါ့တပတ်ကိုအသားတွေလည်းစားရတဲ့ခဏခါလေးဟု
တ်တမီးကဖေခုံကလာဆိုတော့ဖေခုံဘက်မှာအဲ့စစ်မှုတန်းဥပဒေပေါ့နော်စစ်ကောင်စီကနေပြီးတော့အတင်းကျပ်လူငယ်တွေကိုစစ်သားဖြစ်စုဆောင်းတဲ့ဒီသူတို့အတင်းကျပ်စုဆောင်းမှုတွေရောထိရောက်မှုတွေတက်ရောက်မှုတွေရှိလားဖေခုံမှာ
ဖေခုံဖဲဟုတ်ကျမတို့ကဖေခုံအရှိဘက်ကန်ဆိုတော့လေအဲ့မျိုးစစ်ကောင်စီလုံးဝအဆူရတဲ့နေမြေမဟုတ်သေးလို့ဟုတ်အဲ့မျိုးတော့မရှိဘူးပေါ့နော်အခုဒီအဲ့မျိုး PDF တွေပါတဲ့နေမြေပါပဲနေရလို့နေခွင့်ရလို့ပေါ့နော်ဟုတ
်ဆိုတော့တမီးတို့ရောအခုလို့ဒီစစ်တင်တန်းတက်ဖို့အတင်းကျပ်စုဆောင်းတာလားဒါတမီးကိုယ်တိုင်ဒါစစ်တင်တန်းတက်ချင်လို့တက်တာလား
ဟုတ်အတင်းကျပ်စုဆောင်းတာတော့မဟုတ်ရှင်ဟုတ်ကိုစိတ်နဲ့ကိုလာတာပေါ့ဟုတ်အနာရှိကိုအဲ့မျိုးသွန်းလန့်ချင်လို့တိုက်ချင်လို့ပေါ့ဟုတ
်ကဲ့အဲ့တော့ခု KNDF ရဲ့တစ္ဆာဒိတ်တန်၅ချက်ပေါ့နော်တမီးတို့အများရန်ဒီမနေ့တိုင်းရောညတိုင်းရောစုနေရတဲ့ခါကျတော့ဒီတစ္ဆာဒိတ်တန်၅ချက်နဲ့ပတ်သက်ပြီးတော့တမီးဘလို့မြင်လဲ
ဒီတစ္ဆာငါအတိတ်ချက်၅ချက်တော်တော်လေးထိတယ်ပေါ့နော်ဒီချက
်တမီးတို့ဒီမှန်းချက်တွေနဲ့ရောကြိုက်လ
ားဟုတ်တော်တော်လေးကြိုက်တယ်အထူးသဖြင့်နံပါတ်၄ချက်ပေါ့ငါတို့ဒီအမျိုးသားတန်းတူရေးကိုပိုင်ပြန့်ထားခွင့်နဲ့ Federal Democracy ပြည်ထောင်စုရရှိရတဲ့အတွက်တိုက်ပွဲဝင်ပါမယ
ခုလိုကိုယ်တိုင်စစ်ဒီတော်လှန်ခုခံတဲ့တိုက်ပွဲမှာပါဝင်တဲ့ခါကျတော့ကိုယ့်ရဲ့ညှော်လင့်ချက်ပေါ့နော်အဲ့ဒါပါရှိလဲရှင
်ခုလည်းခီးတော်ရောက်နေပြီပေါ့နော်ဟုတ်သူမျိုးတော့အထင်ပေါ့နော်အဲ့မျိုးဒီအာနာရှင်ကအဲ့မျိုးသမီးယုံကြည်တယ်ပေါ့နော်ဒီလောကအမြင့်ပြတ်မယ်ပေါ့တော့မကြခင်မှာအမြင့်ပြတ်တော့မယ်ပေါ့နော်ဟုတ်
ဘာကြောက်လာပြီးတက်ရောက်ဖြစ်လဲဆိုတော့ဗောနော်ဒီစစ်အာဏာတင်းလို့ဗောနော်စစ်အာဏာတင်းနေကျွန်တော်တို့ဒီဟာဟောဗောနော်ဟိုဒီစစ်အာဏာကိုပြန်ပြီးတော့ပုံလန်ခြင်းလို့ဗောနော်စစ်ပညာကိုလာပြီးတော့ဟိုတည်ယူခြင်းဖြစ်တာဗောဟာ
ခုတက်ရောက်တဲ့ခါမှာရောဘလို့စိတ်ခေါ်မှုတွေကြုံခဲ့ရလဲ
ဟုတ်ကဲ့ဟိုစိတ်ခေါ်မှုเนี่ยတော့အများကြီးပါဘာလို့ဆိုကျွန်တော်တို့လည်းဒီတင်တန်းဒီလိုမျိုးပါဘောနော်စစ်ပညာတွေလည်းမရင်းနှီးဘူးတွေ့ကြလည်းမရှိဘူးဘောနော်ကျွန်တော်တို့ဟိုပါဘောနော်ပေပန်းနဲ့ဆင်းရဲတယ်ကျွန်တော်တို့ဟိုတော်တော်ကြီးဟိုကြိုးစားရတာဘောဟုတ်ကဲ့ဗျာဟုတ
်ဆရာနာသိတဲ့အတွက်ဒီကိုရိုင်းကြုံခဲ့ရတဲ့အခြေအနေပေါ့နော်ဥမာကိုမိသားစုရဲ့ဘဝအခြေအနေကိုဘလို့ဟိုထိခိုက်မှုတွေတက်ရောက်မှုတွေရှိခဲ့လဲ
ဟုတ်ကဲ့ဗျာထိခိုက်မှုတွေတော့အများကြီးဗျာကျွန်တော်တို့ဒီအနာကက်ရပေါ့နော်ကျွန်တော်တို့လူငယ်အိမ်မက်တွေပျက်စီးသွားတယ်ပေါ့နော်ကျွန်တော်တို့ကနေ့နေ့လလမှာကျွန်တော်တို့မိဘဆိုလဲဟိုနှစ်ပေါင်း10နဲ့ချီပြီးတော့ဟိုစုဆောင်ထားတဲ့ကျွန်တော်တို့အတွက်ပေါ့နော်ဟိုစုဆောင်ထားတဲ့ဟိုပစ္စည်းဥစ္စာတွေအဲကျွန်တော်တို့တည်ယူထားတဲ့ပညာတွေကဘာမှအခုချိန်မှာတော့အဆင်ပြေရောပေါ့နော်အဲဆိုကျွန်တော်တို့အတွက်စစ်ခန်းနေနာမှုတွေအများရှိရပေါ့ဟုတ်ကျွန်တော်တို့အတိအကားတော့ကျွန်တော်တို့လူငယ်အနာကက်အိမ်မက်တွေပျက်စီးသွားတာပေါ့
ဟိုစစ်ခုတင်တန်းပြီးရောရဲဘော်ပါဆက်လုပ်ဖို့ရှိတယ်
။ဟောစစ်တင်တန်းဒီစစ်တင်တန်းပြီးတော့ကျွန်တော်တို့ခြေတန်းတက်ပြီးတော့တိုက်ပွဲဝင်မှာပေါ့ဟုတ
်။တစ်ဖက်မှာကျတော့အခုလိုစစ်တင်တန်းနေပါလေဟိုလေဟိုတက်ရောက်တဲ့အားဖြစ်ဖြစ်ဒီစစ်ကောင်စီဘက်ကပြောနေတာကဒီလို KNDF တို့ဘာလို့အကြမ်းဖက်ဖွဲ့စည်းဖြစ်တယ်ဒါသူတို့ကိုယ်တိုင်ကလည်းစစ်သားတွေဘူးပေါ့နော်ဒီတပ်သားတွေကိုအတင်းကျပ်စုဆောင်းနေဆိုတာမျိုးဒီစစ်ကောင်စီဘက်ကဟိုဆွဆွဲချက်တည်းလည်းရှိတယ်ပေါ့နော်အ
ဲ့တော့
ရဲဘော်ရဲ့အတွေ့အကြုံများဆိုရင်အဲ့လိုအတင်းကျပ်စုဆောင်းခံရလားဘယ်လိုရှိလဲရှင
်ဟုတ်ကဲ့ပြောကျွန်တော်တို့ဒီတင်တန်းကကျတော့မီတူတူတယောက်မှပါပေါ့နော်ဟိုအတေးကျက်ခေါ်လို့ဟိုလာခိုင်းလို့ကျွန်တော်တို့လာတာမဟုတ်ပေါ့နော်ကျွန်တော်တို့စိတ်ဆန္ဒကဒီစစ်ကောင်စီကိုတော်လှန်ခြင်းနဲ့ကျွန်တော်တော်လှန်ခြင်းတော့ဒီစစ်ပညာရောကျွန်တော်တို့တတ်မှာပဲဟိုပြန်ပြီးတော့ခုခံနိုင်မယ်ပေါ့နော်အဲအဲကြောင့်မို့ကျွန်တော်တို့ဒီတင်တန်းကိုဟိုလာတက်ရောက်ခြင်းပေါ့နော်ဖြစ်တယ်ဟိုကစစ်ကောင်စီကကျတော့ဒီသူတို့ဒီစစ်မှုမထမ်းမနေရကကျတော့အမိတ်အနာနဲ့ပေါ့နော်မတက်ခြင်းနဲ့သွားမယ်မလုပ်ခြင်းနဲ့လုံးမှာပေါ့နော်စိတ်ဟိုဟိုကျွန်တော်တို့ကျတော့စိတ်ပါလဲပါနဲ့သွားတယ်ဟိုမှာကျတော့စိတ်မပါလဲသွားတာပေါ့နော်အဲစိတ်ကစားမှုတော့ကွာတော့ပေါ့ဟုတ်
နေဟာအခြားပြည်နယ်တွေရဲ့အကျယ်ဝင်းတွေနဲ့နှိုင်းယှဉ်မယ်ဆိုရင်တင်းငယ်ပြီမဲ့စစ်ကောင်စီကင်းစင်တဲ့နေမျိုးတွေအများအပြားရှိနေတယ်လို့အခုလိုစစ်တင်တဲ့လေ့ကျင့်ရေးစခန်းတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။လက်ရှိစစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့နေရာမှာအားအကောင်းဆုံးတည်နေတစ်ခုဖြစ်လေမြမအရေးကျွမ်းကျင်သူတွေကတုံ့တက်ကြပါရဲ့ရှင်။
ပိုင်းကျင်းတဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါစစ်ကောင်စီကကြေညာထားတဲ့2025ရွေးကောက်ပွဲကိုတရုတ်နိုင်ငံကလိုလာကူညီမယ်လို့ကန့်လန့်ထားပါတယ်ဒါပြင်တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီခီစင်ပြည်မှာမြောက်ပိုင်းကတိုင်းသာတပ်ဖွဲ့တွေပေါ်မှာလည်းဖိအားပေးလာခဲ့ပါတယ်ဒီလိုအချိန်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တရုတ်သွားမဲ့သတင်းထွက်လာခဲ့ပါတယ်တရုတ်ရဲ့မူဝါဒနဲ့ဖိအားကိုဘယ်လိုများတုံ့ပြန်တင်ပါလဲဆောင်းမရှင်ပြည်တွင်းနိုင်ငံတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်ရဲ့ဖိအားကိုတော်လှန်ရေးအင်အားစုတွေ Belu don't be an jamale, sure a jongu, tempia bidoma, pibare. Genoaro, pidu inaimba. Yamaning aye, chiniha, sitaga, anamadingi, galagu, piandoabu, mohoto, udu, outuba conieniga, popiagiri, bengabus, drenzae, songbaga, don't the bare. Dabi me, sigon cigaro, two jemba below me, sure natana sanga, you go buiha, two a do a gonzon trapaulu, you sa tabu yabare. ပြောရရင်2014ခုပြောင်းလမ်းကြောင်းဟောင်းအတိုင်းပြန်သွားခြင်းတဲ့သဘောပါဒါကြောင့်လေရွေးကောက်ပွဲအတွက်မဲဆင်းပြုစုရေးဆိုကအခြေအနေမပေးတဲ့ကြာကမိကမတ်တပ်တကောင်စီရင်ကောက်ယူရေးကိုစိုးအတင်းတွန်းလုပ်နေတာတွေ့ရပါတယ်စစ်ကောင်စီပြုလုပ်မဲ့ရွေးကောက်ပွဲကိုအိမ်ကြီးချင်းအင်အားကြီးတရုတ်နိုင်ငံကလည်းလိုအပ်တဲ့အကူအညီတွေပေးမယ်လို့အားပေးထောက်ခံထားတာတွေ့ရပါတယ် အဲ့ဒီလိုအခြေအနေမှာပဲစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ဟာတရုတ်ကိုသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်ဒီသတင်းသာမှန်ဆိုရင်တော့ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကိုအာဏာသိမ်းပြီးနောက်ပိုင်း၃နှစ်ကျော်ကြာတိတိုင်တရုတ်ကိုဖိတ်ကြားခြင်းမပြုဘဲမြန်မာအရေးကိုတတိထားဆက်ဆံနေခဲ့တဲ့တရုတ်ဟာမဟာဗျူဟာတစ်စစ်ချိုးပြောင်းလဲသွားခဲ့ပြီလားဆိုတာစ ူးဆိုတဲ့ဆောင်းပါးမှာအစိုးရနဲ့နယ်စပ်တစ်လျှောက်ကတိုင်းရင်းသားလက်နက်ကင်တပ်တူရဲ့ကြားမှာကာလကြာရှည်စွာခွာကစားလာခဲ့ပြီးမြန်မာနိုင်ငံရေးမှာအဓိကကြတဲ့တရုတ်ဟာ2021စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပ်တည်မှုမတည်ငြိမ်တော့တာကိုတွေ့ရတယ်။ပထမတော့အောင်ဆန်းစုကြည်ကိုထောက်ခံတယ်။နောက်စစ်ကောင်စီကိုထောက်ခံရာကနေမြောက်ပိုင်းကတိုင်းရင်းသားလက်နက်ကင်အင်အားစု EAO တွေကိုထောက်ခံပြန်တယ်။အဲ့ဒီလိုကနေခုနေခါမှာတော့စစ်ကောင်စီကိုပြန်လည်ထောက်ခံလာတာတွေ့ရပြန်တယ်။တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီရဲ့ဩဂုတ်လနေပြည်တော်ခရီးစဉ်အပြီးမှာတော့2025ရွေးကောက်ပွဲဟာစစ်ကောင်စီအတွက်အရေးပါတဲ့ရွေးချယ်စရာလမ်းအဖြစ်တရုတ်ကယူဆနေတယ်စစ်ကောင်စီဘက်ကနိုင်ငံရေးနည်းနဲ့အပြေရှာဖို့ကမ်းလှမ်းမှုကို NUG ဘက်ကဓာတ်ပြောင်းဟောင်းကြီးဆိုကညှင်းပယ်ခဲ့တယ်အင်အားစုတွေအားလုံးပါဝင်တဲ့အပြေရှာရေးလိုအပ်နေချိန်မှာနိုင်ငံတကာအသိုက်အဝိုင်းအနေနဲ့ State Centric Thinking လို့ခေါ်တဲ့နိုင်ငံအစိုးရကသာအခြေပြုစဉ်းစားပုံကနေတွေးဖယ်ဖို့ခက်ခဲနေကြတယ်လာအိုနိုင်ငံဘီယန်ကျန်းမှာပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးဟာစစ်ကောင်စီကိုအဓိကထားနေခြင်းတဲ့အစင်လာရအစိုးရမဟုတ်တော့အဖွဲ့အစည်းတွေကိုလက်ခံတင်တယ်မြန်မာနိုင်ငံအပြောင်းလဲဟာ2021အာဏာမသိမ်းခင်အနေအထားကိုပြန်သွားဖို့မဟုတ်တော့ဘူးအပြောင်းလဲတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာခဲ့ပြီးဖြစ်တဲ့အတွက်လူမျိုးစုကိုအခြေပြုတဲ့နိုင်ငံရေးစနစ်တရဖော်ဆောင်ရတော့မှာဖြစ်တယ်ဝေဖန်သုံးသပ်သူတချို့ကတိုင်းပြည်ပြိုကွဲသွားနိုင်တယ်လို့ပြောနေကြတာတွေရှိတယ်နိုင်ငံသိအတွက်အပြောင်းလဲလုပ်ရတာကြဲပြန့်ပြီးရှုပ်ထွေးတာကတော့အမှန်ပါပဲဒါကြောင့်အချိန်တော့ယူရလိမ့်မယ်။တချိန်တည်းမှာပဲတိုင်းရင်းသားအင်အားစုတွေတော်လှန်ရေးအဖွဲ့တွေနဲ့ NUG ကြားမှာပူးပေါင်းဆောင်ရွက်မှုဟာခရီးအတော်ရောက်နေပြီဆိုတာကိုပြသနေတယ်လို့ဘန်ကောက်ပို့ဆောင်းပါးရှင်တွေဖြစ်ကြတဲ့နယ်သာလန်နိုင်ငံသားအငိမ့်စားတန်မတ်နဲ့ရခိုင်ကော်မရှင်အကြံပေးအဖွဲ့ဝင်လက်တီရှာဗန်နဲ့အငိမ့်စားထိုင်းတန်မတ်နဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကော့ပ်ဆက်ချူတီခူးတို့ကရေးသားထားပါတယ်ဘင်္ဂောက်ပို့ဆောင်းပါးရှင်ပြီးပြောသလိုပါပဲတော်လန်ရဲ့လက်ရှိအနေအထားဟာ2021စစ်တပ်ကအာဏာမသိမ်းခင်အခြေအနေကိုပြန်သွားရေးမဟုတ်တော့ပါဘူးထို့အတူပါပဲစစ်ကောင်စီရဲ့လက်ရှိအခြေအနေဟာလည်း2021ဖေဖော်ဝါရီတရက်အနေအထားမျိုးနိုင်ငံကိုပြန်လည်ထိန်းချုပ်နိုင်မဲ့အလားအလာမရှိနိုင်တော့ပါဘူးဘာကြောင့်လဲဆိုတော့ကရင်ပြည်နယ်မြရီမြို့ပြန်လည်ရရှိရေးဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကိုတိုင်ဦးစီးဆင်နွှဲခဲ့တဲ့အောင်စရစစ်စင်ရေးဟာအောင်မြင်မှုမရပဲပြန်လည်ဆုတ်ခွာခဲ့ရပါတယ်။အလားတူပါပဲလာရှိုးပြန်လည်ရရှိရေးအတွက်ရှမ်းမြောက်မှာဆင်နွှဲခဲ့တဲ့ဆင်ပြုတ်ရှင်စစ်စင်ရေးနဲ့ကယင်နီဒေသပြန်လည်သိမ်းပိုက်နိုင်ရေးဆင်နွှဲခဲ့တဲ့ရန်တိုင်းမင်းစစ်စင်ရေးတွေဟာအောင်မြင်မှုမရပဲအရှုံးတွေနဲ့သာရင်ဆိုင်ခဲ့ရတာကိုတွေ့ရပါတယ်။တရုတ်ကမြောက်ပိုင်း၃ဘွဲ့အပေါ်ပြင်းပြင်းထန်ထန်ဖိအားပေးနေခြင်းစစ်ကောင်စီကရှမ်းမြောက်မှာဆင်ပြုတ်ရှင်စစ်စင်ရေးဆင်နွှဲနေစင်မှာပဲTNL ဟာတီဘောမြို့ကိုအော်တိုဘာလ14ရက်နေ့နေ့လယ်ကတိမ့်ပိုက်လိုက်နိုင်ပြီဖြစ်ကြောင်းသတင်းတွေမှာတွေ့ရပါတယ်။တချိန်တည်းမှာပဲ KIA တပ်တွေကလည်းတရုတ်မြန်မာနယ်စပ်ကပန်ဝါချီဖွေမြို့တွေကိုတိမ့်ပိုက်ခဲ့တယ်လို့ NUG လက်အောက်ခံတပ်တွေကလည်းစကိုင်းတိုင်းတဲကပင်လယ်ဘူးမြို့ကိုတိမ့်ပိုက်နိုင်ခဲ့ပါတယ်။နိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီရဲ့အနောက်ပိုင်းတဲ့စစ်ဌာနချုပ်တီရှိရာအမ်းမြို့တဝိုက်ကို AA ကထိုးစစ်ဆင်တိုက်ခိုက်တိမ့်ပိုက်နေတာတွေ့ရပါတယ်။
အခုလိုစစ်ကောင်စီနယ်လမ်းမထူနိုင်မရှူနိုင်မကယ်နိုင်ဖြစ်နေချိန်မှာတရုတ်ဟာမြန်မာပြည်တွင်းရေးကိုပေါ်ပေါ်တင်တင်ဝင်ဆွက်လာပြီးစစ်ကောင်စီကိုဘာကြောင့်ထောက်ခံမှုပေးလာရသလဲ။ကိုမင်းကိုနိုင်စကားနဲ့ပြောရရင်နိုင်မင်းကိုမလောင်ဘဲဘာကြောင့်ရှုံးမင်းကိုမဲတင်းနေရတာလဲ။လေလာဆောင်ကြည့်သူတွေကတော့တရုတ်ဟာသူ့အကျိုးစီးပွားတွေအကာအကွယ်ရရေးအတွက်စစ်ကောင်စီဘက်ကရပ်တည်ထောက်ခံနေတာဖြစ်တယ်လို့ဆိုကြပါတယ်။ဒါအပြင်စစ်တပ်ပြိုကွဲသွားရင်အာဏာလေဟာနဲ့ဖြစ်မယ်။တခါဗဟိုအာဏာနေရာကိုအစားဝင်လာနိုင်တဲ့ NUG ကိုလည်းအနောက်အုပ်စုအထူးသဖြင့်အမေရိကန်နဲ့နှီးဆက်တယ်လို့အမြင်ရှိတာကြောင့်တရုတ်ဟာစစ်ကောင်စီကိုမျက်စိမိတ်ထောက်ခံနေတာလို့လေလာသူတွေကသုံးသပ်ကြပါတယ်။ဒါဆိုရင်အခုလောလောဆယ်မှာရေနံပိုက်လိုင်းအပါအဝင်တရုတ်အကျိုးစီးပွားအများစုဟာတော်လိုင်းအင်အားစုတွေကထိမ့်ချုပ်ထားနိုင်တဲ့အနေအထားမှာရှိနေတာကိုတွေ့ရပါတယ်။တခါတရုတ်လောင်းကြီးထတ်ထားတဲ့ကြားကတော်လိုင်းအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေကစစ်ကောင်စီကိုအနိုင်ရသွားရင်ရောတနည်းအားဖြင့်စစ်ကောင်စီကြရှုံးသွားရင်ရောတရုတ်ဘာလုပ်မလဲဆိုတော့အဲ့ဒါတရုတ်အတွက်ဒိုင်လမ်းမပဲ။တရုတ်ကိုစဉ်းစားရကြက်စီတာပဲ။စူပါပါဝါကြီးအနေနဲ့သူ့ဩဇာသူ့အမိန့်ကိုတဖက်အင်အားစုတွေကမနာခံရင်သူပါဆက်လုပ်မလဲဘယ်လိုတုံ့ပြန်မလဲဆိုတာသူ့အတွက်အရေးကြီးပါတယ်စကားစဘက်ကယက်တည်မယ်ဆိုတဲ့သူ့အထိုင်သူ့အကဲဖြတ်ချက်ဟာလက်တွေ့မကျတယ်လို့မမှန်ဘူးလို့မြန်မာနိုင်ငံရဲ့သူ့တည်တူကမှတ်ချက်ပေးပါတယ်မိုးစစ်မြန်မာရဲ့အမှုဆောင်ရာရှိချုပ်ကိုအောင်ကိုကိုကတော့ BBC ကတင်ဆက်တဲ့တရုတ်ရဲ့ဖိအားကိုတံပြန်နိုင်စွမ်းတော်လိုင်းအင်အားစုတွေထံမှရှိနေသလားဆိုတဲ့သတင်းမြင့်ကွင်းအစည်းအစင်းမှာတေချာတာကတော့ကျွန်တော်တို့အစ်တစ်ခုတိဆောက်ရပါမယ်အဟောင်းကိုဖျက်ပြီးဘယ်လိုအစ်တစ်ကိုတိဆောက်မလဲဆိုတဲ့နိုင်ငံရေးဖြစ်စဉ်တော်လိုင်းအင်အားစုတွေကြားထဲက dialogue ဘယ်လောက်အားကောင်းလဲဘယ်လောက်ခီးရောက်နေပြီလဲဆိုတာပြသနိုင်တာနဲ့အမျှတရုတ်ကိုလည်းတံပြန်လို့ရမယ်အနောက်ကိုလည်းတံပြန်လို့ရမယ်ပြည်တွင်းမှာရှိတဲ့နိုင်ငံသားတွေရဲ့တော်လိုင်းအပေါ်မှာထားတဲ့ယုံကြည်မှုဟာလေပုံမြင့်မလာပါလိမ့်မယ်လို့ပြောကြားသွားခဲ့ပါတယ်။ဒေါက်တာလှကျော်စောကတော့ကိုယ့်နိုင်ငံကိုယ့်အကျိုးစီးပွားအတွက်မာမာရက်ပြီးနီးပရိရဲ့အရာတော့ပျော့ပျော့ပြောင်ပြောင်ဖန်တီးယူရမယ်။တော်လိုင်းရေးကိုတော့အထီးကိတ်မခံနိုင်ဘူးလို့ဥတည်မောင်တန်းတင်ဆက်တဲ့ VOA ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာတရုတ်ပေါ်ထားရှိတဲ့တဲ့သဘောထားကိုပြောကြားသွားခဲ့တာတွေ့ရပါတယ်ခင်ဗျာ။
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ ISP မြန်မာရဲ့အစီအစဉ်မှာမြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးမှာထက်စင်းသားမဲ့အခြေခံမှုတွေရှိပြီးလူခွင့်ရအမှုတစ်ချက်ဖြစ်တယ်လို့ ISP မြန်မာကဆိုပါတယ်။လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးအပိုင်းနှစ်ကိုဆက်လက်တင်ပြပါမယ်။
နိုင်ငံရဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာခက်အဆက်ဆက်မှာညှိနှိုင်းရအခက်ဆုံးကိစ္စဖြစ်ပါတယ်။ဒီရေးအတွက်အတိတ်မှာဘာတွေကအဟန့်တားဖြစ်စေခဲ့သလဲ။အနာဂတ်မှာဘယ်လိုအကြောင်းအချက်တွေထည့်စင်စားသင့်လဲဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြနေပါတယ်။ဒီတစ်ပတ်မှာအပိုင်းနှစ်ကိုတင်ပြပါမယ်။လုံခြုံရေးကဏ္ဍကိုပြုပြင်ပြောင်းလဲရေးလုပ်တဲ့အခါအခြေခံစဉ်းစားရမယ့်မူတွေရှိပါတယ်။ပြည်တွင်းစစ်နဲ့လက်နက်ကိုင်ပဋိပက္ခခြုံငင်းရေးတသက်ပဲမစဉ်းစားသင့်ပါဘူး။လူသားဘဝလုံခြုံမှုကိုအရင်တည်ပြီးဆောင်ရွက်ရပါမယ်။မြန်မာနိုင်ငံရဲ့လုံခြုံရေးကဏ္ဍမှာရှိနေတဲ့ဖွဲ့စည်းတွေဟာလူအခွင့်အရေးနဲ့ပတ်သက်ရင်နာမည်ဆိုးနဲ့ကြော်ကြားလေးရှိပါတယ်။ဒါကြောင့်ပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါလူအခွင့်အရေးကိုလေးစားတက်မိုးထားခြင်းဆိုတဲ့မူကိုလည်းစဉ်းစားသင့်ပါတယ်။ဒါအပြင်ဒီမိုကရေစီနီးကြတဲ့ထိန်းကုန်မှုနဲ့တာဝန်ခံမှုတွေကပြုပြင်ပြောင်းလဲရေးရဲ့ကြော်ယိုးမှန်တိုင်းပါ။ဒီမူသုံးချက်ကိုအခြေခံမှသာလုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာအတိတ်ပဲပြေဝတဲ့ဖြစ်စဉ်ဖြစ်လာနိုင်မှာပါ။လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးကိုလုပ်ကြတဲ့အခါ ကဏ္ဍပေါင်းစုံကိုပြုပြင်ပြောင်းလဲရေးလုပ်နိုင်ဖို့အရေးကြီးပါတယ်ဒီထဲမှာနိုင်ငံတော်ကာကွယ်ရေးကိုအဓိကတာဝန်ယူတဲ့စစ်တပ်ပြုပြင်ပြောင်းလဲရေးကအရေးကြီးဆုံးပါထောက်လှမ်းရေးကဏ္ဍကိုလည်းပြည်သူလုံခြုံရေးကိုအခြေပြုပြီးအကောင့်ထည့်ဖော်ဖို့လိုပါတယ်နေဆက်လုံခြုံရေးဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့လူမှုအခြေပြုတဲ့ရဲလုပ်ငန်းတွေကိုလည်းထည့်သွင်းစဉ်းစားရပါမယ်ဒီအတွက်ဥပဒေစည်းချက်ရေးရဲဌာနနေချားစောက်တပ်ဖွဲ့အကောက်ခွန်နဲ့လူဝင်မှုကြီးချက်ရေးဆိုင်ရာတွေပြောင်းလဲဖို့ကအဓိကကြပါတယ်ဒါအပြင်နမေဆိုးနဲ့ကြော်ကြားတဲ့အချင်းထောင်စနစ်တွေကိုလည်းပြုပြင်ပြောင်းလဲရမှာပါဒါပေမဲ့နိုင်ငံရေးအရာဆွေးနွေးညှိနှိုင်းမှုပြည်လည်မှုတွေမရှိပဲဂျာတွေကိုအကောင့်ထည့်ဖော်နိုင်ဖို့ခက်ပါတယ်နိုင်ငံရေးအရာသဘောတူညီမှုရရင်တော့ဘတ်စုံထောင့်စုံကနေအချိန်ယူပြီးပြောင်းလဲရမှာပါဒါတွေဟာမြန်မာနိုင်ငံမှာဖက်ဒရယ်တက်မတော်ပေါ်ထွန်းဖို့ရာအခြေခံအကြောင်းအရာတွေဖြစ်ပါတယ
်အခုတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြချပေးထားပါတယ်
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ရှင်အောင်ရွှေကမင်္ဂလာညချမ်းမှာမြမပြည်ကြီးအတွက်ငြိမ်းချမ်းသောသတင်းထူးများကိုရရှိပါစေလို့ဆုတောင်းပါတယ်။သတင်းကောင်းတွေမြန်မြန်ရပါစေတဲ့။ကိုအောင်ရွှေလိုပဲအများကသတင်းကောင်းတွေကိုမျှော်နေကြတာဖြစ်ပါတယ်။ Cherry ဆိုတဲ့တော်ရှင်က Thank you VOE မင်္ဂလာရှိတဲ့ညချမ်းလေးဖြစ်ကြပါစေ။ကျမချမ်းသာဘေးကင်းရွှင်လန်းချမ်းမြေ့ကြပါစေနော်တဲ့။ဟုတ်ကဲ့ဒီလိုမျိုးမင်္ဂလာရှိတဲ့သောရရှင်ရဲ့နှုတ်ခွန်းစလေးလေးနဲ့မြမပြည်ကပေးစာအစီအစဉ်မှာဆုတောင်းပေးချင်ပါတယ်နော်။ဦးအောင်ရွှေဆိုတဲ့သောရရှင်ကမင်္ဂလာပါ။ရှမ်းမြောက်ကြောင်းလည်းထည့်ပြောပေးပါ။ဘဲကိုရှောင်ရဘဲကိုပြေးရဘဲကိုပုန်းရအသက်ပေးလွတ်မယ်ဆိုတာအကြံလေးပေးပါတဲ့။အမြဲအားပေးလျက်ပါလို့ရေးလာပါတယ်။ဖြေရခက်တဲ့မိကုံဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းထားပြီးတော့နိုင်ငံရေးစီရေးပြိပခါတွေနဲ့ကြုံတွေ့နေရတဲ့အချိန်မှာပြည်သူလူထုအတွက်သတင်းမှန်တွေရဖို့ကအထူးအရေးကြီးပါလို့ရေးလာတဲ့သောရရှင်ကတော့
UA ကအကူအမတွေညီမနဲ့ညီလေးတို့ကြားမှာပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ VOA ပါဝင်ပြည်သူဘက်ကသတင်းဌာနတွေကိုကျေးဇူးတင်ပါတယ်ဗျာပြည်သူလူထုအတွက်သတင်းမှန်ရဖို့ကအလွန်အရေးကြီးပါတယ်ပြည်သူတွေအတွက်သတင်းမရရှိတော့ရင်အမောင်ညတဲ့ရောက်သွားသလိုပါပဲသတင်းမှန်မရတော့ရင်ပြည်သူချင်းချင်းတန်တရာပွားနေပါလေစီလုံးညွညွမှုပြတ်ပြားမယ်တခြားဆုံးရှုံးမှုတွေဖြစ်လာမယ်ရည်ရွယ်ချက်တွေအကောင်အထည်မပေါ်နိုင်ဖြစ်မယ်ဒါတွေကို88ရေခင်းတုံးကကြုံခဲ့ရပြီးပါပြီစစ်ဆိုးရွားကတစ်ဖက်သက်ဝါဒဖြန့်နာတွေကို VOE နဲ့နိုင်ငံခြားသတင်းဌာနတွေကခုခံပေးခဲ့လို့တိတ်မဆိုးရွားခဲ့တာအဲ့ဒီချိန်တုန်းကကျွန်တော်လေးတန်းကျောင်းသားပဲရှိသေးတယ်ကျောင်းတွေပိတ်လို့ပြောလိုက်တာဆိုတော့
သူကရှစ်လေးလုံးအရေးတော်ပုံကြီးကိုမှီခဲ့တဲ့သူမလို့တစ်ချိန်တုန်းကဖြစ်ခဲ့တဲ့ဥပမာတွေနဲ့သတင်းမှန်ရရှိဖို့အထူးအရေးကြီးကြောင်းပြောလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာ73စီဈေးကြီးလို့ဆီလျှောက်ရှာနေရပါတယ်ဆိုတဲ့သောရရှင်စီဆိုင်မှာစောင့်နေတဲ့ရေးလာတာလားမသိတဲ့စာကိုပြန်ကြားပေးချင်ပါတယ်ရှင်
ကျွန်တော်ကသရုံးမဟာသီရိသူတမဘွေရာစီလျှောက်ရှာအောင်ပဒန်းဖြစ်ပါတယ်။ကုံစင်းတို့ဘလောက်ပဲကြီးမြင့်ပါစေ73စီစား3စီဘလောက်ပဲရှားပါပြက်လက်နေပါစေ။ရှိသမျှအင်အားတွေစုစည်းပြီးမင်္ဂလာပါ VOA လို့တုတ်ခွန်းဆက်ခွင့်ပြုပါ။တည်ကျင်တာလေးတွေတွေးမိတာလေးတွေပေါ်လာလို့ဗဟုသုတအနေနဲ့မေးပြစေဗျာ။အမေရိကန်သမ္မတဂရိုတွေကို First Lady လို့ခေါ်ဆိုကြလေးရှိပါတယ်။ Again, Lame, November, American Tamra, Yuiko Pema. Let's see, do Tamra, Camera Harrisa, and Nayaga Mesoye. To my ear, a new da came on Chitugo, Pelu Kosu Jamalivia. First man la, first gentleman la, Tibiazi. Piro, Petrauzo, a mutami Tamara, Tayawe, Kimmo. First gentleman Tiaonine, American Nanga Yimayo, American Amuta du Jamayo, Tuya Kanganaga, Belu Shilamle, Tichemare. Why not do Wendo Darling at Wa, Yamabi du Bida Alo, Jamani Gonjavadibia? Pian to the Gani, Kimwe Javazi, Sawuni Chon Levi, Sembi Javadibia? Gonzinole and Yan Jasimazi, Jesu Demare, VOE.
Okay, to make on a map your tatalumio, the Geluda. Lame Novima, American Tamra Juika, when my let she do them ra, Kamala Harris star, and I yagame, she know, Kamala Harris car. But a mother American, ye amuse me them ra, Pimapsipio, do ye amuse Douglas Craig, M. Hofka, first gentleman, Pimapsipari, a coolozzi, do God, do them ra ye, come on pillow, do go second gentleman, or Kawari. Piro amuse me them ra, dia ye, come on first gentleman, dia nene, American, I ye mayo, American, amuse daru, chamayo, do ye, kanganaga, below shimale, tibiasisre, megum milalo.
ဒီအမေရိကန်ပြည်အောင်စုမှာတော့အရင်ကလည်းအမျိုးသမီးသမ္မတမရှိခဲ့ဘူးဆိုတော့အခုမှအမျိုးသမီးသမ္မတပထမဆုံးအချိန်ရှိမယ်ဆိုရင်သူရဲ့ခမွန်တွေကတော့နိုင်ငံရေးမှာကြာတာတွေ့ရပါတယ်။ဥပမာဂျာမန်ဝင်ကြီးချုပ်ဖြစ်ခဲ့တဲ့အင်္ဂလာမာကာလည်းအမျိုးသားဆိုရင်တက္ကသိုလ်ပါမခတအုပ်ဖြစ်ပြီးတော့သူရဲ့ဇနီးနဲ့အတူနိုင်ငံတော်ပွဲတွေတက်ရောက်တာမျိုးလုံးဝမရှိခဲ့ပါဘူး။ဒါပေ
မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာရင်နောက်ထပ်သောရာရှင်တယောက်ကတော့မြန်မာနိုင်ငံမှာတဘာဝအကက်ဘေးဆိုတွေ့ကြုံနေရခြင်းနိုင်ငံတကာကပေးပို့တဲ့အကူအညီတွေစစ်ကောင်စီလက်ထဲထဲဖို့မဖြစ်နိုင်ပါဘူးလို့ရေးလာတဲ့သောရာရှင်ကိုအောင်မွန်ဖြစ်ပါတယ်
။လူတွေရဲ့အသက်ကိုပိုကယ်နိုင်မယ်လို့ယုံကြည်ရင်ပေးလိုက်ပါဗျာ။ရခိုင်တွေလည်းအင်တာနက်ရရင်အဆင်ပြေပြီလေပြောနေတယ်ဗျာ။တရုတ်ကြီးကမအလာကိုပေါ်တင်ကူညီပေးနေတာဗျာ။အမေရိကန်နဲ့မပတ်သက်နဲ့လိုရာကူညီမယ်ဆိုရင်တော့တခုခုလုပ်ရမယ်လေရင်ပြစ်တွေပေးလို့ရမလားမေးကြည့်ပေးပါဗျာစကစကပြည်သူတွေအပေါ်နည်းနည်းကိုမှမကြည့်တာအခုကျွန်တော်ကြုံနေရတာပြောရမယ်ဆိုရင်တော့ရက်ွယ်ထဲမှာလဲဘေးရွဲတွေလိုက်ဖမ်းပြီးငွေညှစ်နေတယ်လိုက်ဖမ်းပြီးသိမ်းခိုင်းနေတာသူတို့တောင်းတဲ့ငွေမပေးရင်သိမ်းပေါ့ဆိုင်ကယ်လဲသိမ်းပြီးသားပြီးတော့မှအိုးဝေတွေလိုင်စင်နဲ့ပြန်ခွင့်ပြုမယ်အိုးဝေက350ကျော်ဆိုတော့သူတို့ကြိုးကန်ပြီးကွင်းဖန်အောင်မှာပါ
မြန်မာနိုင်ငံမှာပြည်သူတွေဒီထက်ကြာကြာတောင်းခံနိုင်တော့မယ်မထင်ဘူးလို့ဒီသောရရှင်ကိုပိုင်ထင်မြင်ချက်ကိုရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ Thoro Shin နေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်ပြီးကမ္ဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။နိုင်ဂျီးရီးယားနိုင်ငံကအစ်ဂိုအိုရိုပီယိုလေးမှာပြီးခဲ့တဲ့အပတ်ကအမွာစုဝေးပွဲတစ်ပွဲကျင်းပခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နည်းပညာပြပွဲတစ်ခုမှာတော့ရိုးရာအခါကို AI ညာရင်သူနည်းပညာသုံးပြီးလေ့လာနိုင်တဲ့အကြောင်း Fujitsu Company ကပြသခဲ့ပါတယ်။ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုကြီးချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
နိုင်ဂျီးရီးယားနိုင်ငံကအစ်ဂိုအိုရာမြို့လေးမှာပြီးခဲ့တဲ့သတင်းပတ်ကအမွာစုဝေးပွဲတစ်ပွဲကျင်းပခဲ့ပါတယ်။ဒီမြို့ဟာကမ္ဘာပေါ်မှာအမွာအများဆုံးမွေးရမြို့လေးတစ်မြို့ဖြစ်ပါတယ်။နိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့လာဂိုစ်မြို့မြောက်ဘက်မိုင်60အကွာမှာတည်ရှိပြီးတော့နှစ်စဉ်အမွာတွေထွေးဆောင်ပွဲကို2018ခုနှစ်ကတည်းကကျင်းပလာခဲ့တာပါ။ဒီလိုတွေ့ဆုံပွဲကိုနိုင်ငံအနှံ့ကအမွာတွေရပေါင်းများစွာတက်ရောက်ကြပြီးစင်တူအင်ဂျီလေးတွေလည်းဝစ်ဆင်ထားပါတယ်။ဒီမြို့မှာအမွာမရှိတဲ့မိသားစုမရှိဘူးလို့မြို့ကန်တူကပြောပါတယ်။ကမ္ဘာပေါ်မှာအမွာမွေးတဲ့နှုန်းကလူတစ်ထောင်မှာ12ယောက်နှုန်းရှိပြီးတော့အစ်ဂိုအိုရာမြို့လေးမှာတော့လူတစ်ထောင်မှာ50လောက်ကအမွာမွေးတာလို့လူရည်ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာအင်္ဂလိပ်ကိုလိုနီခေတ်မတိုင်ခင်တုန်းကတော့အမွာတွေကိုမကောင်းဆိုးဝါးအဖြစ်သတ်မှတ်ပြီးတော်ရဲကိုနှစ်ထုတ်တာဒါမှမဟုတ်တက်ပြစ်တာမျိုးတွေလုံးလေရှိပြီးတော့19ရာစုနှောင်းပိုင်းရောက်ဆမှာတော့စကော့လူမျိုးသာသနာပြုတူဦးကြောင့်အမွာတွေကိုလက်ခံလာကြတာပါတချို့လူတွေကဒီမျိုးကအစားအသောက်တွေကြောင့်အခုလိုအမွာမွေးတာများတာဖြစ်ပြီးသိပ္ပံပညာရှင်တွေကတော့မျိုးရိုးဗီဇကြောင့်ဖြစ်ဖို့များတာလားဆိုတာကိုစန့်စစ်နေပါတယ်အမွာမွေးတဲ့မိသားစုယဉ်ကျေးမှုကြောင့်လည်းအမွာတွေဆက်မွေးဖြစ်တာဖြစ်နိုင်တယ်လို့သုတေသနလုပ်နေကြပါရဲ့ရှင
်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နည်းပညာပြပွဲတစ်ခုမှာရိုးရာအကကို AI ဉာဏ်ရည်တုနည်းပညာကိုသုံးပြီးလေ့လာနိုင်တဲ့အကြောင်း Fujitsu Company ကပြသခဲ့ပါရယ်။လူသားတွေရဲ့အကလှုပ်ရှားမှုတွေကို AI ဉာဏ်ရည်တုနည်းပညာနဲ့ကင်မရာတွေကိုသုံးပြီးမှတ်တမ်းတင်ထားတာပါ။အဲ့ဒီနောက်မှာတော့ AI ဉာဏ်ရည်တုနည်းပညာကစံပြအကလှုပ်ရှားမှုတွေကိုလေ့လာနှိုင်းယှဉ်သုံးသပ်ပြီးသင်ကြားပေးနိုင်တာပါအသက်ကြီးတဲ့လူတွေများလာပြီးခလေးမွေးဖွားနှုန်းကျဆင်းနေတဲ့ဂျပန်နိုင်ငံအတွက်ရိုးရာအကနည်းစနစ်တွေကိုလက်ဆင့်ကမ်းသင်ကြားပေးဖို့အခုလို AI ဉာဏ်ရည်တုနည်းပညာကိုအသုံးပြုပြီးလေ့လာတာကဖြည့်ရှင်းနည်းတစ်ခုဖြစ်မယ်လို့ Fujitsu Company လူသားနဲ့ဒီဂျစ်တယ်နည်းပညာဌာနအကြီးအကဲကပြောပါတယ်အခုလိုနည်းပညာသုံးပြီးသင်ယူရတဲ့အတွက်လဲလူငယ်မျိုးဆက်တွေအနေနဲ့ရိုးရာအကနည်းပညာနဲ့ယဉ်ကျေးမှုတွေကိုမြန်မြန်သင်ယူနိုင်ဖို့လဲရည်ရွယ်တာပါ Fujitsu အနေနဲ့ဒီ AI ဉာဏ်ရည်တုနည်းပညာကိုတခြားကဏ္ဍတွေမှာလဲအသုံးပြုလာနိုင်မယ်လို့ညွှန်လင်းထားပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမေရိကန်သူသမ္မတလည်းဖြစ်ဒီမိုကရက်တစ်ပါတီသမ္မတလောင်းလည်းဖြစ်တဲ့ကမလာဟဲရစ်စ်ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ပုံလူကြီးတစ်ခုကိုအီတလီပကြီးအနုပညာရှင်တယောက်ကလေခွင်းထဲမှာရေးဆွဲဖန်တီးခဲ့ပါတယ်။ဒီပုံသူကိုဒါရီယိုဂမ်ဘာရင်ဆိုသူပကြီးဆရာကဗီရိုနာခိယိုင်ကတ်စတနာရူကဂျုံဆိုင်ခင်းထဲမှာဖန်တီးခဲ့တာပါ။ဂမ်ဘာရင်ဟာ
ရင်နှုံးကလည်းအမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ဒေါ်နယ်ထရန့်ပုံတူတွေကိုဖန်တီးပူပြီးပုံရံမင်းကြီးဖရန်စစ်ရဲ့ပုံတူကိုလည်းဖန်တီးခဲ့ပူပါတယ်။ဒုသမ္မတဟဲရစ်ရဲ့စကားတခွန်းဖြစ်တဲ့ကျမတို့ရုံးကန်ဂျိုးပန်းသမ ्या ဟာအကောင်းမြင်ဝါဒကိုအခြေခံပါတယ်လို့ပြောခဲ့ပူတာကြောင့်ဒါကိုလေးစားလွန်းတဲ့အတွက်အခုလိုဖန်တီးတာဖြစ်တယ်လို့ကမ်ဘာရင်ကရိုက်တာသတင်းဌာနကိုပြောပါတယ်။အခုလိုမြေကြီးပေါ်မှာလူပုံတူဖန်တီးဖို့အတွက်မြေကြီးအဆိုနဲ့အခြားကိုတွဲသုံးရတာဖြစ်ပြီးထွန်ဆက်တဲ့ line တွေကိုပုံဖော်ရပါတယ်။မြေကြီးကနေပူတဲ့အခါအလုံး6တွေသွားတက်တယ်လို့လေးတိုက်တာကြောင့်လဲသဲမြေတွေလွင့်ပါသွားတက်ပြီးပုံတူပကြီးဟာနိုင်ပိုင်းအတွင်းမှာပဲပျောက်သွားတက်တာကြောင့်အချိန်လူပြီးအ мян ဖန်တီးခဲ့ရပါတယ်လို့ပကြီးစီယာကမ်ဘာရင်ကပြောပါတယ်။မျက်လုံးရဲ့တငယ်အင်ကိုပုံဖော်ဖို့အတွက်လဲနိုင်လွန်တာလပတ်အစတွေကိုသုံးခဲ့ရပြီးလေပြင်းလို့တဲ့အတွက်အချိန်ပေါင်းများစွာနေရာတကျဖြစ်ဖို့ကြိုးပမ်းခဲ့ရတယ်လို့ပကြီးစီယာကမ်ဘာရင်ကပြောပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရုပ်သံရဲ့ season တွေကိုဆလောင်းနဲ့လည်းဖန်ယူရှိနိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်အစ္စရေးကတနင်္ဂနွေနေ့မှာလေဗနွန်မှာရောက်ဂါဇာမှာပါအပြင်းထန်ဆက်တဲ့တိုက်ခိုက်နေပြီးဂါဇာမှာလေကြောင်းတိုက်ခိုက်မှုကြောင့်လူ83ဦးသေဆုံးခဲ့ရတယ်လို့လေဗနွန်မှာလည်းဘေရုကဟက်စဘိုလာတွေရဲ့ကိုကဲစင်တာထိမှန်ခဲ့ပါတယ်။အီရန်အထောက်ကူရဟက်စဘိုလာတွေကသူ့နေအိမ်ကိုဒရုန်းနဲ့တိုက်ခိုက်ပြီးလောက်ချဖို့ကြိုးစားခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတညာဟုကဆွဆွတ်ခဲ့ပြီးတဲ့နောက်ဟက်စဘိုလာတွေအခိုင်အမာခြေကုပ်ယူထားတဲ့ဘေရုတောင်ပိုင်းကိုအစ္စရေးကတိုက်ခိုက်ခဲ့တာပါ။ထိုင်းနိုင်ငံဟာBRICS အဖွဲ့တွေကိုဝင်ဖို့ကြိုးစားနေပြီးအဖွဲ့ဝင်ဖြစ်လာမယ်ဆိုရင်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာအခွင့်အမ်းတွေအပြန့်အလန့်ပွင့်နိုင်တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်အနုတင်ချန်ဗီရကူကပြောကြားခဲ့ပါတယ်။ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိက၅နိုင်ငံရဲ့ BRICS အုပ်စုမှာအီရန်၊အီဂျစ်၊အီသီယိုးပီးယား၊ဆော်ဒီအာရေဗျားနဲ့ UAE အာရဗ်စပွားများပြည်တော်စုကပါပါဝင်လာခဲ့တာကြောင့်ဆယ်နိုင်ငံဖြစ်လာခဲ့ပြီးထိုင်းကလည်းအခုအဖွဲ့ဝင်ဖြစ်ဖို့ကြိုးစားနေတာပါ။လာမယ့်အောက်တိုဘာလ22ရက်မှာစတင်မဲ့2024ခုနှစ် BRICS ထိပ်သီးအစည်းအဝေးကိုအရှင်ဖြစ်လက်ခံကျင်းပမယ်လို့ရုရှားကထိုင်းကိုပါဖိတ်ကြားထားပါတယ်။အင်ဒိုနီးရှားမှာတော့နိုင်ငံတမိုင်းမှာအကြီးမားဆုံးအစိုးရအဖွဲ့ကိုတပ်ပရအဖြစ်ကျန်းသစ္စာကျိန်ဆိုပြီးနိုင်ငံအတော်ကြမှာတပ်ပရတဲ့ Prabowo Subianto ကတင်းကိုဒီနေ့မှာနှောင်းပိုင်းမှာကြီးညာလိုက်ပါတယ်။သူ့အစိုးရအဖွဲ့မှာအစိုးရဖွဲ့ဝင်ပေါင်း109ယောက်ပါဝင်ပါတယ်။ယခင်တပ်ပရဂျိုဂိုဗီဒီယိုလိုလက်ထက်တုန်းကတော့အစိုးရအဖွဲ့ဝင်ပေါင်း34ယောက်ပဲရှိတာပါအခုတော့အစည်းအဝေးကိုအဆုံးသတ်ပြစေခင်ဗျာဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကနားလည်ပါအခုထုတ်လွှင့်ရတဲ့အစည်းအဝေးတွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မြမပြည်သူပြည်သားအလုံးကျမ်းမှချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွားထပ်သူမြတ်သည့်ဖြစ်ကြပါစေကျွန်တော်တမောင်သားမှ